Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ26ရက်အင်္ဂါနေ့ညနေ6:00-9:00အချိန်တွေကိုဒိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြည့်ထိုက်ပါမြောက်ကိုရီးယားနဲ့တင်းပါနေတဲ့ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းဖို့အမေရိကန်တို့နီလန်းရှာနေတယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေရပ်ဖို့ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတို့ကမြန်မာအစိုးရကိုတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ထိတ်တန့်ရောက်တဲ့တွေပြီးမှတော့မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုမရှိဘူးလို့မြန်မာအစိုးရကတုတ်ပြန်လိုက်တဲ့အကြောင်းနဲ့အတူနားဆင်ရမှာက
There are real threats in the world, and there are individuals that we have to keep a watch on. But the problem here is that sometimes measures like these happen in a larger context of nativism and xenophobia.
ကဘာကြီးထဲမှာတကယ်ရင်ဆိုင်နေရတဲ့ချင်းချမှုတွေရှိနေကြအောင်တချို့လူတူအချင်းစီကိုတေးကြစောင့်ကြည့်ဖို့လိုကြောင်းဒါပေမဲ့တခါတလေမှာကိုယ့်လူမျိုးကောင်းစားရေးနဲ့တခြားလူတွေကိုကြောက်ရွံ့တတာကအခုရင်ဆိုင်နေရတဲ့ပြဿနာဖြစ်ကြောင်းအမေရိကန်နိုင်ငံဆိုင်ရာမက္ကဆီကိုတန်အမဟောင်းအော်တူရိုဆာရူခန်ပြောသွားတာပါပြည်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒါ့အပြင်ထိုင်းမြန်မာနယ်စပ်ကမောင်ခိုပစ္စည်းဈေးကွက်အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆိုင်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနဲ့တင်းပါနေတဲ့ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းဖို့အမေရိကန်ဘက်ကနီလန်းရှာနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့အင်ကာနေ့မှာပြောပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တနင်္လာနေ့က Twitter လူမှုကွန်ရက်မှာရေးသားကြတာဆိုရင်စစ်ကြေညာချက်ဖြစ်တယ်လို့ပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတားဆီးနိုင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်တပ်ရှိနေဖို့လိုအပ်တယ်။ပရိပခ္ခကိုတန်တမာရေးနီလန်းနဲ့ငြိမ်းချမ်းစွာဖြေရှင်းရေးကိုလည်းထောက်ခံအားပေးတယ်လို့အိန္ဒိယနိုင်ငံနယူးဒေလီကိုရောက်ရှိနေတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုတာပါ။အမေရိကန်အိန္ဒိယဆက်ဆံရေးတိုးတက်ခိုင်မာဖို့အိန္ဒိယတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်အိန္ဒိယကိုရောက်နေတာဖြစ်ပါတယ်။ချင်းချောက်မှုတွေဆက်လုပ်နေမယ်ဆိုရင်တော့မြောက်ကိုရီးယားအစိုးရသိပ်ပြီးကြားကြားခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတထရန့်က Twitter လူမှုကွန်ရက်မှာမနေ့တနင်္လာနေ့ကရေးသားတာပါအမေရိကန်သမ္မတတာဝန်ယူထားသူတို့ကဒီလိုပြောတာဟာရှင်းရှင်းလင်းလင်းစစ်ကြေညာလိုက်တာပဲဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယန်ဟိုကမနေ့တုန်းကပဲကုလသမဂ္ဂဌာနချုပ်အညီမှာသတင်းတောက်တီကိုပြောဆိုခဲ့ပါတယ်မြောက်ကိုရီးယားအပေါ်အမေရိကန်ကစပြီးစစ်ကြေညာတယ်ဆိုတာကိုလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးနဲ့ကဘာကြီးကမမေ့ဖို့လိုတယ်လို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပါတယ်။သမ္မတရဲ့ Twitter မှာရေးသားချက်အပေါ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ပုံဖော်မှုကအတိတ်ပဲမရှိဘူးလို့လည်းအမေရိကန်သမ္မတအင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကတုံ့ပြန်ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကမိဘတွေနဲ့အတူရောက်လာတဲ့တရားမဝင်ရွှေ့ပြန်ဝင်ရောက်လာသူ8သိန်းကျော်ရဲ့ကံကြမ္မာနဲ့ပတ်သက်ပြီးအမျက်ဆုံးဆောင်ရွက်ချက်ဖို့ဒီမိုကရက်လွတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။တရားမဝင်နေထိုင်သူတို့ရဲ့အခြေအနေကိုအပြေရှာပေးနိုင်မဲ့ဥပဒေကြမ်းတရားကိုလွတ်တော်မှဆန္ဒမဲ့ပေးအတည်ပြုနိုင်ဖို့အတွက်ပုံမှန်လှုပ်ထုံးလုံနေမဟုတ်တဲ့တခြားနိုင်ငံတွေတစ်ဆင့် Republican တွေကိုတွန်းအားပေးနေတာပါ။ဒီကိစ္စကိုအခုစတင်လုပ်ကိုင်ဖို့အရေးကြီးတယ်လို့အောက်လွတ်တော်လူနေစုကောင်းဆောင် Stan Hoyer ကပြောပါတယ်။နေရပြန်ပို့ခံရရမယ့်လူပေါင်း8သိန်းအတွက်တမကပဲသူတို့နဲ့ပတ်သက်နေတဲ့တန်းနဲ့ချီတဲ့လူတွေလည်းစိုးရင်တော့ကရောက်နေကြတဲ့အတွက်ဒါကိုပြေပြောက်သွားအောင်လုပ်ဖို့လိုသလိုဒီကိစ္စကိုမြန်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့ဆန္ဒရှိတယ်လို့ Stan Hoyer ကပြောပါတယ်။ Dreamer Act လို့ခေါ်တဲ့ဒီမူကြမ်းကိုဆန္ဒမဲ့ပေးနိုင်ရတဲ့အတွက်လွတ်တော်မှာတင်သွင်းနိုင်ဖို့ထောက်ခံလက်မှတ်ရေးထိုးကြမဲ့ Democrat လွတ်တော်အမတ်တွေကစစ်ကြမ်းထဲမှာတန်းစီဆောင်ဆိုင်ခဲ့ကြတာပါ။ဒါပေမဲ့လည်းဒီမူကြမ်းကိုဆန္ဒမဲ့ပေးနိုင်ရတဲ့အတွက်ထောက်ခံလက်မှတ်ပေါင်း218ခုလိုအပ်တာဖြစ်ပြီး Republican အမတ်တွေဘက်ကပါဝင်လာအောင် Democrat တို့စီရင်နိုင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါကအစီအစဉ်နဲ့နေထိုင်နေသူတွေရဲ့ကိစ္စမှာရှေ့ရှေ့အဖြေတရားရရေးလွတ်တော်ကတာဝန်ယူဖို့သမ္မတ Trump ကအချိန်6လပေးထားတဲ့အတွက်ရှေ့နဲ့အစောပိုင်းမှာစတင်ပြီးသူတို့တွေကိုနေရပြန်ပို့ရေးမပို့ရေးဆိုတာဟာလွတ်တော်အပေါ်မှာမူတည်နေတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မိတ်ဆွေရင်တူဖြစ်တဲ့နိုင်ငံရေးအကြံပေးရောဂျာစတုန်းကသူ့အနေနဲ့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားတို့နဲ့ဆက်နွယ်တဲ့ပူးပေါင်းကြံစည်မှုဆိုင်ရာဆွတ်ဆွဲချက်တွေမှာပါဝင်ပတ်သက်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းပေါက်မှာဒီကနေ့အင်ကာနေထွက်ဆိုဖို့ရှိနေချိန်မှာပဲအခုလို့ပြောဆိုတာပါ။တကယ်ပဲအစည်းအဝေးတွေမဆက်ခင်မစ္စတာစတုန်းကကြေညာချက်တစ်စောင်ထုတ်ခဲ့တာမှာတော့သမ္မတရွေးကောက်ပွဲစည်းရုံးမှုမှာပြပနိုင်ငံတခုပေါင်းချန်ခဲ့တယ်ဆိုတာရှင်းပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးသူတွေအနေနဲ့ဒီနေရာမှာယူကရိန်းနဲ့ဒီမိုကရက်တစ်သမ္မတလား Hillary Clinton ကိုကြည့်ဖို့ကိုလည်းသူကအကြံပြုပါတယ်။ Hillary Clinton ရဲ့စီယုံရေးအဖွဲ့အစည်းကဂျွန်ပေါ်ရက်စတာရဲ့အီးမေးလ်တွေကို WikiLeaks ကဖွင့်ချခဲ့မှုနဲ့ပတ်သက်ပြီးလဲထူးထူးခြားခြားသိထားတာမရှိဘူးလို့ Mr. Stone ကညင်းပါတယ်။သူအကျိုးဆောင်ပေးနေသူတွေကိုစားဥပဒေနဲ့မညီတဲ့ကိစ္စတွေမလုပ်ဘူးလို့လည်းပြောပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဘက်ကစုံစမ်းမှုတွေအပြင်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ကြားဝင်နှောက်ယှက်ခဲ့မှုနဲ့မစ္စတာထရန့်ရဲ့စီးရုံးရဲ့အဖွဲ့သားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆက်နွယ်မှုတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလည်းစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။
အီရတ်နိုင်ငံနဲ့အီရတ်အိန္ဒိယနိုင်ငံတွေတောင်ကအမေရိကန်တို့ဘက်ကပါကန့်ကွက်နေတဲ့ကြားကပဲအီရတ်နိုင်ငံအရှေ့မြောက်ပိုင်းမှာတဝက်တစ်ပြက်ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ကတ်ဒေတာမှာလူမှုဆန္ဒခံယူပွဲတရကျင်းပခဲ့ပါတယ်။အီရတ်နိုင်ငံကလည်းလွတ်လပ်ရေးယူသင့်မသင့်လူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်အီရတ်နိုင်ငံတွေကတန်းနေချီတဲ့ကတ်လူနည်းစုတွေလာရောက်မဲပေးခဲ့ကြသလိုတရားဝင်မဲရလာတဲ့ကိုအင်္ဂါနေ့မှာထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။လူလတ်ရေးယူဖို့အတွက်ထောက်ခံမဲအများစုရမယ်ဆိုပြီးအကြိုခန့်မှန်းချက်တွေကလည်းကြည်ကြဲပြင်းပြင်းထွက်ပေါ်နေပါတယ်။လူလတ်ရေးယူဖို့ထောက်ခံမဲတွေရခဲ့ရင်တော့ချက်ချင်းလူလတ်ရေးကျင်းညာနိုင်မဲ့အနေထားမဟုတ်ပေမဲ့ဒါခွဲထွက်၍ညှိနှိုင်းဆောင်ရွက်ရေးမှာပထမအခြေလမ်းတစ်ရပ်ဖြစ်လာဖို့ကတ်တာဝန်ရှိတွေကမျှော်လင့်ထားတာပါကတ်ဒီဒေတာရဲ့မြို့တော်အီဘစ်ကမဲယုံနယ်မှာကတ်ရိုးရာဝတ်စုံလေးကတ်အလန်တွေကင်ဆောင်ထားတဲ့လူအတော်များများလာရောက်မဲပေးခဲ့ကြပါတယ်သူတို့ရဲ့မဲရီဟာအီရတ်နိုင်ငံကနေလွတ်လပ်ရေးရဖို့ဆိုတဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာစေမဲ့ကနအူးလောက်ရဖြစ်မယ်လို့လည်းပြောဆိုကြပါတယ်အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကတော့နိုင်ငံစီးလုံးရင်ရေးအတွက်လိုအပ်သလိုဆောင်ရွက်သွားမယ်လို့ကတိပြုပြောဆိုထားပါတယ်
ဒီရအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေရပ်ဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူတွေကမြန်မာအစိုးရကိုတောင်းဆိုလိုက်သလိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီး HRW ကလည်းမြန်မာနိုင်ငံအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ဖို့နောက်မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ဖို့တိုက်တွန်းလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်ဒေသတွင်မှာတော့အစွန်းလိုက်ပြုံလိုက်တပ်ဖြတ်မြုပ်နှံခံထားရတဲ့လူနည်းစုဟိန္ဒူဘာသာဝင်45ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးIRSC အကြမ်းဖက်သမားတွေလက်ချက်လို့မြန်မာအစိုးရကပြောဆိုထားပါတယ်။တရားမဲ့တပ်ဖြတ်မှုတွေတပ်ဖွဲ့ရင်အားအလွန်အကျွံသုံးဆွဲမှုတွေနှိပ်စက်မှုတွေနောက်လိမ်ပိုင်းဆိုင်ရာစော်ကားမှုဒေတာရင်းကမောင်းထုတ်ခံရမှုရိုဟင်ဂျာရွာပေါင်း200ကျော်ကတောင်းနှစ်ချီတဲ့အိုးအိမ်တွေဖျက်ဆီးမိရှုံမှုတွေအပါအဝင်ရိုဟင်ဂျာတွေအပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာယုံကြည်ရလောက်တဲ့ဆွဆွဲချက်တွေရှိတယ်လို့လည်းကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာကျွမ်းကျင်သူ9ဦးတို့ကပြောဆိုလိုက်တာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီအပါအဝင်တခြားကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ခုနှစ်ဦးတို့ကတောင်းဆိုတဲ့အကြောင်းကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကဒီကနေ့အင်္ဂါနေ့မှာကြေညာချက်ထုတ်ပါလေ IRSC ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေလို့ဆွဆွဲထားပေမဲ့ဒီလောက်ရကရိုဟင်ဂျာလူမှုအတိုင်းအဝိုင်းတစ်ခုလုံးမှာတာဝန်မရှိဘူးလို့လည်းကြေညာချက်မှာထောက်ပြထားပါတယ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီး HRW ကတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆွဆွဲလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအနေနဲ့မြန်မာစစ်တပ်အပေါ်မှာပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်တာတွေချက်ချင်းလုပ်ဖို့ဒီကနေ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ရှင်
ဩစတြေးလျနိုင်ငံအနီးပစိဖိတ်သမုတ်ပြတဲ့ကကျွန်းတစ်ခုပေါ်ကစကန်တွေမှာမြစ်တွေနဲ့ချီထိမ့်သိမ်းခံရတဲ့ဒုက္ခတွေထဲကပထမအတုဟာအမေရိကန်ပြည်ထောင်စုမှာအမြဲအခြေချနေထိုင်ဖို့အင်္ဂါနေ့ကထွက်ခွာသွားပါပြီ။ပပူအနီယုကီနီမြောက်ပိုင်းကမဲနက်စခန်းကနေဒုက္ခတွေ22ဦးရောဟာမြို့တော်ပို့တ်မော့စပီမှာလျှင်စီရမှာဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကတဆင့်အမေရိကန်ပြည်ထောင်စုကိုထွက်ခွာကြမှာဖြစ်ပါတယ်။နူရူကျုံးပေါ်မှာထိမ့်သိမ်းထားတဲ့ဒုက္ခတွေအယောက်30ပါးတဲ့ဒုတိယအတုကတော့လက်မဲ့ရက်ပိုင်းအတွင်းအမေရိကန်နိုင်ငံကိုပို့ပေးမယ်လို့ပို့တ်မော့စပီမြို့မှာရှိတဲ့အမေရိကန်တန်ယုံကလူလူဆက်ဆံရေးအရာရှိဘာဗလီတက်ကာကပြောပါတယ်ဒုက္ခတွေပေါင်း1,150ကိုအမေရိကန်ပြည်ထောင်စုကလက်ခံရင်းသမ္မတဟောင်းဘာရက်အိုဘားမားအစိုးရတက်တန်းကုံဆုံးခါနေ့မှာဩစတြေးလျနိုင်ငံနဲ့သဘောတူညီမှုရထားခဲ့တာပါအဲ့ဒီသဘောတူညီမှုအရဒီဒုက္ခတွေကိုပထမအတုအဖြစ်ပေးပို့မှာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကသမ္မတတာဝန်ယူပြီးနိုင်ပိုင်အကြာမှာပဲဩစတြေးလျဝန်ကြီးချုပ်နဲ့တယ်လီဖုန်းဆက်ပြောဆိုချင်းအတွင်းအဲ့ဒီသဘောတူညီမှုကိုတိုက်ခိုက်ပြောဆိုခဲ့ပါတယ်။နောက်ဆုံးမှာတော့ဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့တာဖြစ်ပြီးတိမတိုင်ခင် February လမှာတော့ဒါဟာအဒမ်ဒီးလ်ညံပြင်းတဲ့သဘောတူညီမှုဆိုပြီး Twitter မှာရေးသားခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကသမ္မတရိုဒရီဂိုဒူတာတေရဲ့အင်တော်အနီးမှာဒီကနေ့မနက်ပိုင်းတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့သမ္မတရဲ့ပြောခွင့်ရကဒီကနေ့မှပဲသတင်းထုတ်တီကိုပြောပါတယ်။သမ္မတအင်တော်အနီးပစ်ခတ်မှုဖြစ်စဉ်မှာသမ္မတကအင်တော်မှာမရှိနေဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ဒီကိစ္စကစိုးရိမ်ပွဲကိစ္စဖြစ်တယ်လို့သမ္မတယုံပြောခွင့်ရကပြောပေမယ့်ဘာကြောင့်ဖြစ်ရတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းသိရဖို့အရင်ဆုံးစူးစမ်းနေစေဖြစ်ပါတယ်လို့လည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။သမ္မတဒူတာတေးရဲ့အင်ဒိုအနီသူ့ရဲ့အဆောင်နေစခန်းချရာမာလာခန်နန်ပန်းချံမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်
။ဂျေရုဆလင်မြို့အပြင်မှာရှိတဲ့ဂျူးလူမျိုးတွေအခြေချနေထိုင်ရာအရက်အပင်ပေါင်းမှာအဝင်ပေါက်မှာတနက်သမားတဦးရဲ့ပစ်ခတ်မှုကြောင့်အစ္စရေးလုံခြုံရေးတပ်သား3ဦးသေဆုံးသွားတယ်လို့အစ္စရေးရဲတွေကပြောပါတယ်။ဟက်အဒါအရက်ကအစ္စရေးလူမှုအတိုင်းဝိုင်းအပြင်ဘက်ကတိုက်ခိုက်မှုတစ်ခုမှလည်းစတုထမြောက်အစ္စရေးလုံခြုံရေးတပ်သားတို့တန်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်ရေးသမားဟာပါလက်စတိုင်းဘက်ကအလုသမားတွေနဲ့အတူလုံခြုံရေးစစ်ဆေးဂိတ်ကိုဝင်လာပြီးတနက်နဲ့ပစ်ခဲ့တာဖြစ်တယ်လို့အစ္စရေးရဲဌာနပြောခွင့်ရသူကပြောပါတယ်။တနက်သမားကိုတော့အခင်ဖြစ်ရနေရာမှာပဲတခြားလုံခြုံရေးတပ်သားတွေကပစ်တက်လိုက်ပါတယ်
။ပစိဖိတ်သမုတ်တရာဒရင်ကကျွန်းနိုင်ငံဘနာတူးရဲ့မြောက်ပိုင်းကျွန်းမှာမိတော်လှုပ်ရှားလာတာကြောင့်လူ 6,000 လောက်ကိုဘေးလွတ်ရာအရေးပေါ်ခလုံးရေးစခန်းတွေကိုအာဏာပိုင်တို့ပြောင်းရွှေ့ထားရပါတယ်။ပြီးခဲ့တဲ့သတင်းဖတ်တွေကလေးက MBA ကျွန်းပေါ်ကမနာရိုမိတောင်ကနေပြရီမိထောက်တွေမိတောင်ထန်းငွေတွေနဲ့ချော်ရီတွေထွက်နေတာကြောင့်ဘေးဒုက္ခဖြစ်လာမဲ့အရေးပေါ်စိုးရိမ်နေကြတာဖြစ်ပါတယ်။ဒီမိထောင်ကပြီးခဲ့တဲ့2005ခုနှစ်ကနောက်ဆုံးပောက်ကွဲခဲ့တာဖြစ်ပါတယ်။ကျွန်းပေါင်း80ပေါ်မှာလူပေါင်း 28,000 နေထိုင်တဲ့ဗနာတူးနိုင်ငံကတော့ပစိဖိတ်သမုဒ္ဒရာတွေက Ring of Fire လို့ခေါ်တဲ့ငလျင်လေးမီးထောင်တွေဖြစ်လေရှိတဲ့ဒေသတွေမှာတည်ရှိတာဖြစ်ပါလေ။ဆီးရီးယားနိုင်ငံအရှေ့ပိုင်း Deir ez-Zor-KI မှာရုရှားတပ်ဖွဲ့တွေကသူတို့ရဲတပ်ဖွဲ့တွေကိုဝင်ရောက်တိုက်ခတ်ခဲ့တယ်လို့အဲ့ဒီဒေသမှာရှိတဲ့အမေရိကန်ကျောထောင်နောက်ခံပေးထားတဲ့ Syria SDF တပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကပဲIS သွေးကြတဲ့လက်ထက်ကနေပြန်လည်သိမ်းယူခဲ့တဲ့တဘာဝဓာတ်ငွေလောက်ကွက်နေရတခုမှာရုရှားတပ်ဖွဲ့တွေကမနစ်တနင်္လာနေ့မှာဝင်ရောက်တိုက်ခိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုအတွင်းဆီးရီးယားလက်နက်ကိုင်အင်အားစုအဖွဲ့ဝင်တအူးသေဆုံးခဲ့ပြီးတော့နှစ်ဦးဒဏ်ရာရခဲ့ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမသိငီထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာနဲ့ပဲအရင်စပါမယ်ရှင်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုမရှိဘူးလို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့82ကြိမ်မြောက်အထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တိုဆွမ်းကမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စတွေကိုတုံ့ပြန်စင်မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေစီကိုနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကိုစက်တင်ဘာ28ရက်နေ့မှာခေါ်သွားဖို့အစိုးရကအစီအစဉ်နေတယ်လို့လည်းတန်အမတ်ကြီးဦးဟောက်တိုဆွမ်းကအတိပေးခဲ့ပါတယ်။အပြည့်အစုံကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင်။
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးနိုင်ငံဆောင်ကခေါင်းဆောင်တွေမိန့်ခွန်းပြောကြားတဲ့အထက်မှာမြန်မာနိုင်ငံကနေရိုဟင်ဂျာတွေသိမ်းတဲ့ချီထွက်ပြေးတဲ့ကိစ္စကိုခေါင်းဆောင်တော်တော်များများထည့်သွင်းပြောကြားသွားခဲ့ပါတယ်။အထွေထွေညီလာခံလာတက်တဲ့ခေါင်းဆောင်တွေကြားမှာလည်းမြန်မာကိစ္စကိုအလေးထားဆွေးနွေးစရာဖြစ်ခဲ့တယ်လို့အမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။ဒီနေ့လာနေကတော့အထွေထွေညီလာခံအပြန်အလှန်ဆွေးနွေးပွဲအတွင်းသက်ဆိုင်ရာနိုင်ငံတွေအလိုက်တုံ့ပြန်ခဲ့ကြတာမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကရခိုင်အရေးကိုတုံ့ပြန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းတုံ့တင်မှုတွေရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေရှိနေတယ်လို့နိုင်ငံတချို့ကပြောကြားခဲ့တဲ့အပေါ်မြန်မာနိုင်ငံကအပြင်းထန်ဆုံးကန့်ကွက်တယ်လို့တပ်အမတ်ကြီးဦးဟောက်တိုဆွမ်းကတုံ့ပြန်ခဲ့ပါတယ်
။ Let me be clear, Mr. President. There is no ethnic cleansing. There is no genocide. The leaders of Myanmar who have long been striving for freedom and human rights.will not espouse such
ကျွန်တော်ရှင်းရှင်းပဲပြောပြရစေတပါပတိကြီးခင်ဗျာမြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းမှုမရှိသလိုလူမျိုးတုံးအောင်တတ်ဖြတ်မှုလည်းမရှိပါဘူးမြန်မာကောင်းဆောင်တွေဟာလွတ်လပ်ခွင့်နဲ့လူခွင့်ရေးအတွက်ဟိုးအရင်ကတည်းကကြိုးပမ်းလာခဲ့ကြသူတွေဖြစ်တဲ့အတွက်ဒီလိုမူဝါဒမျိုးကိုလည်းလက်မခံပါဘူးလူမျိုးပြုတ်ရှင်းလင်းမှုလူမျိုးတုံးတတ်ဖြတ်မှုတွေမဖြစ်အောင်လဲအတတ်နိုင်ဆုံးကာကွယ်သွားမှာဖြစ်ပါလေ
ဒီအတုံးနှုံမျိုးတွေကိုပေါ့ပေါ့တန်တန်မတုံးပဲခိုင်မာတဲ့တပ်တွေပြနိုင်မှတုံးတင်ချောင်းနဲ့ဒီလိုဆွဆွဲချက်တွေဟာတိတ်ကိုအပြည့်ကြီးမာတဲ့အတွက်ဥပဒေအရစုံစမ်းလေ့လာသုံးသပ်ပြီးစဉ်းစားဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းတပ်အမတ်ကြီးဦးဟောက်တိုဆွမ်းကအလေးအနက်ပြောပါရယ်မြန်မာနိုင်ငံကိုဆွဆွဲနေတဲ့ကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေကိုထိထိရောက်ရောက်ဗန်းမလိုက်အမြင်နဲ့ကြီးဖို့လည်းတိုက်တွန်းသွားပါရယ် မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒီတို့ရဲ့ NDA ရှိနေတဲ့ဆိုတာကိုလည်းသူကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုဥပမာပေးပြီးရှင်းပြပါတယ်အတက်ခံရတဲ့ဟိန္ဒူဘာသာဝင်တွေကိုအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့နေရာတွေအခုရက်ပိုင်းမှာတွေ့ရှိခဲ့တာကိုလည်းကုလသမဂ္ဂမှတမန်ကြီးကပြောပြခဲ့ပါတယ
် The evil nature of the Arsa terrorist group has once again been revealed yesterday. A mass grave of 28 Hindu villages including women and children.
အာဆာကျမ်းဖက်အဖွဲ့ရဲ့စိုးဝါးရုံမှာလည်းလူရတဲ့မနေ့ကထမှန်ထွက်လာခဲ့ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အာဆာအဖွဲ့ကရဲစစ်စစ်တပ်ဖြတ်ထားတဲ့ဟိန္ဒူရွာသား28ယောက်ကိုအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကျွင်းကြီးတစ်ခုကိုမနေ့ကအာဏာပိုင်တွေတွေ့ရှိခဲ့ပါတယ်ဒီကနေ့မှလည်းနောက်ထပ်အလောင်း18လောင်းကိုထပ်မံတူးဖော်ရရှိပါတယ်ဩဂုတ်လ25ရက်နေ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာပျောက်ဆုံးနေတယ်လို့သတင်းရရှိတဲ့ဟိန္ဒူရွာသား63ယောက်ထဲကအသက်ခံရသူတွေဖြစ်ကြပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးခဲ့သူတွေနဲ့ပတ်သက်လို့တုံ့ပြန်ပြောရမှာတော့အဓိကအကြောင်းကကြောက်ရွံ့မှုကြောင့်လို့မြန်မာတမန်ကြီးဦးဟောက်တို့စွမ်းကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီကိုသတင်းတောက်တွေအကူအညီပေးနေသူတွေကိုလွတ်လွတ်လပ်လပ်သွားခွင့်ပေးဖို့တောင်းဆိုမှုတွေလည်းကြေကြေလောင်လောင်ရှိခဲ့ပါရယ်။အခုကြာသာတွင်နေကြရင်တော့နိုင်ငံတကာအဖွဲ့တစ်ခုကိုသွားခွင့်ပေးဖို့စီစဉ်ထားပါရယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးကအသိပေးပါရယ်
။ The government is organizing a visit for the diplomatic corps to the affected areas in the northern Rakhine state on 28th.of September
နိုင်ငံဆောင်ပါဝင်တဲ့အဖွဲ့တစ်ခုကိုစက်တင်ဘာလ28ရက်နေ့ကျရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေကိုခေါ်သွားပြီးအခြေအနေကိုကိုယ်တိုင်မျက်မြင်တွေ့နိုင်ကြဖို့အတွက်အစိုးရကစီစဉ်နေပါတယ်ဒုက္ခသည်အရေးကိုဖြေရှင်းနိုင်ဖို့အတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်သွယ်ထားပါတယ
်မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကအစိုးရအတွက်ရှင်းလင်းတဲ့လမ်းပြမြေပုံဖြစ်တာကြောင့်အကောင့်ထယ်ဖော်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ဆောင်ရွက်နေတဲ့အကြောင်းလည်းရှင်းပြပါတယ်တခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုလည်း1993ခုနှစ်သဘောတူညီချက်အတိုင်းပြန်လည်လက်ခံမယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တို့စွန်းကကုလသမဂ္ဂထွေထွေညီလာခံဆွေးနွေးပွဲမှာထပ်မံအသိပေးခဲ့ပါတယ်ရှင်
ရရှိမြန်မာဒီခိုင်ပြိပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအတိုင်းဝန်းအားလုံးအတွက်မြမြတတဖြစ်စေဖို့လိုလားတယ်လို့မြမတာဝန်ရှိသူတွေဘက်ကပြောနေပါတယ်နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လပ်လပ်နဲ့မြမြတတပေးနိုင်ဖို့အတွက်အချင်းတွေတကယ်ရောရှိရလားနောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်ပံ့တွေပေါ်မှာဘယ်လိုသဘောရပါသလဲအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြေပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလူရာတွေကိုစာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုပြီးတော့ပြေပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြတဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ကြိုင်ရလိုင်းဆွေးနွေးကံကိုအခုည9:00ခွဲမှာထုတ်လင်းပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကကြိုင်ရလိုင်းဆွေးနွေးကံကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လင်းပေးနေကြပါ။အခုတော့ထိုင်းမြန်မာနယ်စပ်မောက်ခူပစ္စည်းစည်းကွဲဘက်ကိုတလဲကြည့်ကြရအောင်ပါရှင်။ထိုင်းနိုင်ငံမှာနေဆက်တွေကနေတရားမဝင်ဝင်လာနိုင်တဲ့ပစ္စည်းတွေကိုအကောက်ခွန်ဌာနကနေတင်းတင်းကြပ်စစ်ဆင်းနေတယ်လို့မကြာသေးခင်ကလည်းထိုင်းနိုင်ငံမှာအရင်နဲ့ secret တွေကိုအခွန်တိုးကောက်လိုက်တာကြောင့်အိမ်နီးချင်းနိုင်ငံတွေကလာတဲ့အရင်နဲ့ secret တွေထိုင်းမြန်မာနယ်စပ်မှာပို့ပြီးအယောင်တွက်လာပါတယ်ဒီအကြောင်းပြေစုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းတင်တောင်းမအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲမှာအိမ်နီးချင်းနိုင်ငံတွေကအပါအဝင်နိုင်ငံသားကနေတင်သွင်းနေတဲ့အရက်နဲ့စစ်ကရက်တွေအတွက်အခွန်တွေကိုတိုးကောက်လိုက်ပြီးတဲ့နောက်မှာတော့ဈေးနှုန်းတွေကြီးသွားတဲ့အတွက်အယောင်ဝယ်တချို့ရပ်ဆိုင်းနေသလိုနေဆက်တွေကအကောက်ခွန်ဌာနတွေကနေစစ်ဆေးရေးတွေလည်းပုံမတင်းကျပ်စွာလှုပ်လာခဲ့တာပါ။တာချီလိတ်မဲဆိုင်ဘက်မှာတော့တရုတ်ပစ္စည်းတင်သွင်းမှုတွေကိုတင်းတင်းကျပ်ကျပ်စစ်ဆေးနေသလိုအရက်နဲ့စစ်ကရက်တွေကိုလည်းအနည်းအကျဉ်းသာတယ်ဆောင်ခွင့်ပြုတယ်ဆိုပြီးတာချီလိုက်မဲဆိုင်ဘက်မှာအယောင်းဝယ်လုပ်နေတဲ့ကုန်တယ်တဦးကပြောပြပါဗျ
။ဆိုင်ဘက်ကကျတော့တောင်းချောင်နေလိုက်ဖြစ်တာပဲလေ။လာရက်ကဟိုကုန်စစ်တယ်ဆိုင်ဘက်ကဖြစ်ဖြစ်စစ်တယ်လေ။ဟိုဘလို့တော့မလို့ဆိုတော့တယောက်ပစ္စည်းပေါ့။ညတော့ကပြဗမာဘက်ကဟိုကတော့ပို့တယ်ဥစားတော့။တောင်းတယ်မူးစရာလည်းရမန်ရကခဏခဏမြည်တော့ရှစ်ကြတယ်ဖြစ်ကြတယ်တော်တော်လေးစစ်ပါတယ်။ကျွန်တော်ဒီဗမာကစမ်းရှစ်ရလဲနည်းနည်းပါးပါးစစ်တယ်ဆိုင်ဘက်ကတော့မစစ်ဘူးပေါ့ဗျာ။လူတယောက်ကိုစိတ်ဟိုကတကာတော့မတကာတော့ဘူးကြီးတူပေါ့ဆက်နှစ်ဘူးပဲတဲကိုရှိတယ်။ရက်ဆိုတဲ့တလုံးပဲတဲကိုရှိတယ်
။ဆိုင်မြန်မာနေဆက်မြောက်ဒီမဲဆောက်ဘက်မှာလဲထိုင်းဘက်ကတေချာစစ်ဆေးမှုတွေလုပ်နေပေမဲ့ ในเนี่ยเยอะดีก็ยังเว็บปุ๊บตัวหลานสูบีไม่สามารถกันตัวก็เลยเปลี่ยนไปเลยที่ว่ามาด่าผู้ดีมาจะมาดีเขาเด็ดดูสูบีกูจะนั่งอาบว่าตาวาสไลด์ดูเวลาเรื่องสูบีเช่นดูว่ากูจะนั่งอาบว่าปัตยาว่าตาวาสเราไม่มาสไลด์ส่งอาบูตาวาสว่าสไลด์ส่งเตยอุดดูเวตาวาสตาวากูจะนั่งอาบว่าดูมาไม่ขนาดนั้นไม่ขนาดนั้นขนาดเนี่ยมาสไลด์แบบว่าตาวาสไทยสูยังอารมณ์ยันเนี่ยสไลด์กูจีนไม่ไล่จ้าฮะตัวปีดูเรนี่เนี่ย สิ่งนี้เนี่ยยังกูชอบตอนไหนเอาแต่มาอีกก็เอาเนี่ยวิ่งเวรีปอบิโอซูมีมาเอาลูกสาวเกล้าพี่เด็กลูกสาวเองทำไมไม่ทันนั่งเงี้ยเนี่ยมาเอเยนเนี่ยสิ่งนี้ที่เสียใจตัวพี่แม่เลยเนื้อสักการ์เนี่ยเวลาเลยเอเยนเนี่ยสิ่งนี้ที่กูรอทิ้งชั่วโมงจนไม่รู้กูได้บ่าวแต่พี่มีจีเรียมาเลยเอเยนเนี่ยสิ่งนี้จีโน่ไม่ได้ตัวเราจ้ะยังเวรีจะเส้นตัวเราไม่เส้นไม่พี่พี่อะไรสูบี
ท่านก็ได้ช่วยเราสบายดีด้วยอนาบายนี่ก็รอเนื้อเต็มมาเลยอันนี้น่าจะนั่งเงี้ยนี่ก็นี่เขาขอแม่วันนี้เลยยันเนี่ยสไลด์ดีกูไปรู้ทิ้งช่วงเลยสุราโกสีเวลูนี่จ้าเลยรู้เลยท่านนั่งเงี้ยน่าจะอุกาเปียบยาวเลยคุณน้าไปมาจะรู้สิตายอยู่ไปเลยอยู่กระซังอยู่บ่เนาะจะรู้สีเวสีนี่เลยเอลูเนี่ยเส้นนี่ยามาบ่เนาะสังขารดูเนื้อสาวดูกันจะน่าบุรีลาดบุรีเอลูว่าเอลูเนี่ยเส้นนี่ยามาบ่มาเลเซียเนี่ยเส้นดูบารู้เอลูเ ลูกอเมียกูก็เสร็จเลยเนี่ยยัดดีเต่าต้องจ้าราเจ้าเสร็จเลยผู้เรียนมาเสร็จเลยเจ้าพี่ลาเลยจะมาอีสู้เจ้าปงนี่กูเปียตาทาวาเลยแต่เป็นเสร็จเลยกูเลยลูกเมียกูมาไม่ทายาเว้ตีจ้ายาวเวลามีรีลอยาวาเลยน้าไปมาโรยันเนี่ยเสร็จเลยเต่าหนีเลยปงปาร์เลยยุ่งเสียนี่ส่วนเนี่ยเส้นสานเนี่ยเปียตาวาเลยคุณน้าไปมาโรยันเนี่ยปัตเตเตจ้าหน้าจะพอมีปงนี่ลูกมุกคนยัดดีมาตีน้ากันซะยี่ยูรารีลูกเมียสูบีเปียวสูทาวาเลยค
အယောင်သွက်နေဆဲဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့အမေရိကန်သမ္မတရဲ့ပြည်ဝင်ခွင့်ကင်တမိတ်နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်သမ္မတဒေါ်နယ်ထရမ့်ဟာတနင်္ဂနွေနေ့ကခီးသွွားပြည်ဝင်ခွင့်ကင်တချက်တစ်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့တရားရုံးချုပ်ကသမ္မတရဲ့အောက်တိုဘာမှာစတင်သက်ဝင်မဲ့ဒီအမိတ်ကြေညာခြင်းနဲ့ပတ်သက်ပြီးတရားဥပဒေကြောင်းအရကန့်ကွက်မှုတွေရှိလာနိုင်တာနဲ့ပတ်သက်လို့ကြားနာဖို့စတင်ဆောင်ရွက်နေပါပြီ။အရင်ကထုတ်ပြန်ခဲ့တဲ့ခီးသွွားလာခွင့်တမ်းမြင့်ချက်တက်တန်းကုန်ဆုံးသွားပြီဖြစ်ပြီးအခုအခါမှာဒီအမိတ်တင်ညာချက်တွေထပ်မံထုတ်ပြန်တာပါ။ဒီဒီချိန်မှာတော့ရဲ့အတိအကျထက်သွင်းထားတာမဟုတ်တာကြောင့်ကာလကြာရှည်နိုင်ပါတယ်။ VOA သတင်းတောက်မော်လီမက်ခီတီရစ်သတင်းလွှာကိုတော့ကိုအောင်ကတင်ပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ခီးသွွာလာခွင့်ပိတ်ပင်ကန့်သတ်လိုက်တဲ့အမိန့်ကြေညာချက်ထဲမှာချက်လီဗျားနဲ့ယေမန်နိုင်ငံကရွှေပြောင်းအခြေချနေထိုင်လူတွေဒါမှမဟုတ်လုပ်ငန်းနဲ့အလေအပတ်လာရောက်သူတွေကိုပြည်ဝင်ခွင့်ဆိုင်ငံ့လိုက်တာအီရန်နိုင်ငံသားတွေအားလုံးပြည်ဝင်ခွင့်ပိတ်ပင်လိုက်ပြီးမဲ့အကြောင်းသားတွေကိုတော့တင်းတင်းကြပ်ကြပ်ဆစ်ဆစ်လက်ခံတာမြောက်ကိုရီးယားနဲ့ဆီးရီးယားကရွှေပြောင်းအခြေချနေထိုင်လူတွေနဲ့အလေအပတ်လာရောက်ခြင်းတွေအပေါ်ပြည်ဝင်ခွင့်ပိတ်ပင်လိုက်တာတွေပါဝင်ပါတယ်ဒါအပြင်ဆိုမာလီယာနိုင်ငံသားတွေရှေ့ပြောင်းအခြေချခွင့်ပိတ်ပင်ပြီးအလဲပတ်လာရောက်သူတွေကိုတော့တရားစီစစ်ဖို့ဆရာတွေလည်းပါဝင်ပါတယ်။အရင်အမိန့်ကြေညာချက်ထဲမှာပါဝင်တဲ့ဆူဒန်နိုင်ငံကိုတော့အခုအမိန့်ကြေညာချက်အတွက်မှထပ်မံထည့်သွင်းမထားတော့ပါဘူး။တင်းလာနေကဂျော့ချ်တောင်းတက္ကသိုလ်မှာကျင်းပတဲ့လူဝင်မှုကြီးကြပ်ရေးနဲ့သက်ဆိုင်တဲ့ညီလာခံအတွင်းမှာတော့သမရထရမ့်ရဲ့ခီးသွွာလာခွင့်ပိတ်ပင်တားမြစ်ထားတဲ့အမိန့်ကြေညာချက်နဲ့ပတ်သက်ပြီးအကြိတ်အနေဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူညုံရင်းကိုကာကွယ်ရလိမ့်မယ်လို့တမရကပြောကြားနေတဲ့တစ်ချိန်ထဲမှာတချို့ကဒီအမိန့်ကြေညာချက်နဲ့ပတ်သက်လို့မေးခွန်းထုတ်နေကြပါတယ်။အမေရိကန်ဆိုင်ရာမက္ဆီကိုတန်အမဟောင်းအော်တူရိုဆာရူခန်းက
There are real threats in the world and there are individuals that we have
ဘာဒီမှာတကယ်ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေရှိနေပြီးတော့တချို့လူတူးချင်းစီကိုတေချာစောင့်ကြည့်လို့ရတယ်။ဒါပေမဲ့လည်းတစ်ခါတလေမှာကိုယ့်လူမျိုးကောင်းစားရေးနဲ့တခြားလူတွေကိုကြောက်ရွံ့တတ်တာကအခုရင်ဆိုင်နေရတဲ့ပြဿနာပါ။အဲ့လိုမျိုးအခြေအနေမျိုးပါနိုင်ငံလုံးကြုံရေးအတွက်လှုပ်တာလားတခြားအကြောင်းအရာတွေပေါ်မူတည်လှုပ်တာလားဆိုတာကတော့ခွဲခြားဖို့ခဲရင်ပါတယ
်အမိန့်ကြေညာချက်အစ်မပါဝင်တဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံကလုံခြုံရေးစီစဉ်မှုအပိုင်းမှာတိုးတက်မှုတွေရှိလာတဲ့အထိဒီတားမြစ်ချက်တွေဟာအသက်ဝင်နေမှာဖြစ်တဲ့အကြောင်းအင်မီရောပြောခွင့်ရဆေရာဟက်ကဘီဆန်နက်စ်ကပြောပါတယ
် The way that the travel order has been placed
ခီးသွွာလာခွင့်ပိတ်ပင်ထားတဲ့ကြေညာချက်တွေမှာပါတဲ့နိုင်ငံတွေအနေနဲ့လိုအပ်တဲ့အနေဆုံးအဆင့်သတ်မှတ်ချက်တွေကိုပြည့်မီရမှာဖြစ်ပြီးတော့သတင်းချက်လက်တွေလည်းမျှဝေဖို့လိုပါတယ်။လွန်ခဲ့တဲ့အချိန်ကာလအတောအတွင်းမှာတော့အမေရိကန်အနေနဲ့အဆိုပြုထားတာတွေနဲ့ပတ်သက်ပြီးတော့သူတို့ဘက်ကပြည့်မီအောင်တဆင့်တိုးဆောင်ရွက်လာတာကိုတွေ့ရပါတယ်။
ခီးတော်လောက်ရင်းပိတ်ပင်တဲ့ဒီအမိန့်ညင်ညာချက်တင်တဲ့ပတ်သက်ပြီးအစိုးရအတွက်မှာအမြဲပြန်လည်စီစဉ်နေမှာဖြစ်တယ်လို့ဒီအမိန့်ညင်ညာချက်နဲ့ပတ်သက်ပြီးတရားရုံးမှာရင်ဆိုင်ကောင်းရင်ဆိုင်ရနိုင်တဲ့အနေအထားလည်းရှိနေတာပါ။သမရရဲ့ဒီအမိန့်ညင်ညာချက်တွေဟာဥပဒေနဲ့ကန့်ညင်မှုရှိသလားမရှိဘူးလားဆိုတာကိုကြားနာဖို့ဒီတော်တွင်းမှာတရားရုံးချုပ်ကပြင်ဆင်နေပြီးဒီလိုကြားနာပွဲတွေဟာအောက်ရုံးတွေကနေစတင်လာနေပါတယ်။ Catholic Legal Immigration ကဦးဆောင်ညင်ကြားရေးမှူးJane Arkitson
Well, what is going to happen in the Supreme Court now?
တရားရုံးကကြားနာပွဲတွေအတွင်းခီးတော်လာခွင့်အမိန့်ဟာပြောင်းလဲသွားနိုင်ပါသလား?တကယ်လို့သာခုခါမှနားဆွင့်နေမယ်ဆိုရင်အမြင်မျိုးစုံကိုကြားရမှာပါ။ဒီကိစ္စဟာအလွန်ကျယ်ပြန့်ပြီးဒီအမိန့်ကြေညာချက်ထဲမှာပါဝင်နေတဲ့နိုင်ငံတွေအနေနဲ့ကြားကုန်မလို့ချင်ကြပါဘူး
။သမ္မတ Trump ရဲ့ခီးတော်လာခွင့်ပြည်ဝင်ပိတ်ပင်တဲ့အမိန့်ကြေညာချက်ဟာအော်တိုဘာလ18ရက်နေ့မှာစတင်သက်ဝင်မှာဖြစ်ပါရယ်ခင်ဗျာ။
ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်လာတဲ့ရေးတင်ကြတဲ့ဆွေတော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သွားရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia 7.2 ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ည9:00ကနေ10:00ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမသိငယ်ထိုက်ကြီးညာပြပါမယ်ရှင
်။မြောက်ကိုရီးယားနဲ့တင်းမာနေတဲ့ကိစ္စကိုငြင်းကြဲစွာဖြေရှင်းဖို့အမေရိကန်ဘက်ကနီးလန်းချနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်သမ္မတထရန့်ရဲ့မနေ့တနင်္လာနေ့က Twitter လူမှုကွန်ရက်မှာရေးသားချက်ဟာစစ်ကြေညာချက်ဖြစ်တယ်လို့ပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတားဆီးနိုင်ဖို့အတွက်ကိုရီးယားကျွန်းဆွယ်မှာအမေရိကန်စစ်တပ်ရှိနေဖို့လိုအပ်တယ်။ပရိပခကိုတန်တမာရင်နီလန်းနဲ့ငင်းကြစွာဖြည့်ရှင်းနိုင်ရေးကိုလည်းထောက်ခံအားပေးတယ်လို့အိန္ဒိယနိုင်ငံနယူးဒေလီကိုရောက်နေတဲ့ကာကွယ်ရေးဝန်ကြီးမက်တစ်ကပြောဆိုလိုက်တာဖြစ်ပါတယ်။အီရတ်နိုင်ငံနဲ့အီရတ်အိန္ဒိယနိုင်ငံတွေသာမကအမေရိကန်နိုင်ငံတို့ဘက်ကပါကန့်ကွက်နေတဲ့ကြားကပဲအီရတ်နိုင်ငံအရှေ့မြောက်ပိုင်းမှာဒစိမ့်တစ်ပိုင်းကိုပိုင်အုပ်ချုပ်ရေးရထားတဲ့ကတ်ဒေတာမှာလူမှုဆန္ဒခံယူပွဲတည်းအကျင့်ပါခဲ့တာပါ။အီရတ်နိုင်ငံကနေလွတ်လပ်ရေးယူသည်မယူသည်လူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်အီရတ်နိုင်ငံတွင်ကတန်းနဲ့ချီတဲ့ကတ်လူနည်းစုတွေလာရောက်မဲပေးခဲ့ကြတယ်လို့တရားဝင်မဲရလတ်တွေကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေရပ်ဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကျွမ်းကျင်သူတို့ကမြန်မာအစိုးရကိုတောင်းဆိုပါတယ်။နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကလည်းမြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတံခတ်ပိတ်ဆို့ဖို့နောက်မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ဖို့တိုက်တွန်းလိုက်ပါတယ်။ဩစတြေးလျနိုင်ငံအနီးကပစိဖိတ်သမုဒ္ဒရာထဲကကျွန်းတစ်ခုပေါ်ကစခန်းတွေမှာနှစ်တွင်တဲ့ချီထိမ့်သိမ့်ခံထားတဲ့ဒုက္ခသည်တွေကပထမတော့ဟာအမေရိကန်ပြည်တော်စုတွင်ကိုအခြေချနေထိုင်ဖို့အတွက်ဒီကနေ့စတင်ထွက်ခွာလာကြပါပြီရှင်။
တရင်ချင်းချုပ်ကမတင်ငင်ထိုက်ပညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရင်းမူကမဆုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip ship ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီကနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ Your American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လုံချိန်ညနေ6:00ခွဲနဲ့9:00ထိ9.2 19.25တို့ကနေတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါဒေါ်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.